Welcome to the Voice of America in Burmese.
PNA တို့တဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်ရဲ့2022ခုနှစ်မေလ29ရက်စနေနေ့မနေ့ကအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3248နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပါဒီကနေ့မနက်ခင်းကြားရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရေးပြဿနာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဦးဝင်ကြီးနဲ့ BNN နိုင်ငံသားဦးဝင်ကြီးတို့တွေ့ဆုံဆွေးနွေးကြတဲ့ထိပ်တန်းရောက်သတင်းတွေအပြင် 1988 ကာလ6အစိုးရခေတ္တကလိုပဲဒီသားဖြစ်သူကိုဖမ်းမမိတဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပါတယ်သားဖြစ်သူဘယ်လိုတုတ်ပြန်ပါသလဲ
ထာဝရမှုစားတဲ့အမေတန်းခံရတယ်။ဆိုအဲ့လိုမျိုးပဲတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမရေဖန်ထားတယ်။အာဏာလည်းသိမ်းထားတယ်။ရဲစက်စက်လည်းလုပ်နေတယ်။ဆိုသူတို့ကိုကျွန်တော်တို့မနိုင်မကျေ
ဒီကြောင်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရဆွန်ခွာထွက်ပြရသူ3,200ကျော်ရှိနေပြီဖြစ်ပြီးအများစုဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ On Myanmar, our team on the ground tells us that more than 121,000 people have been internally displaced due to armed conflict and insecurity in
မြန်မာနိုင်ငံထဲမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့ရဲ့ပြောကြားချက်အရနိုင်ငံတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပြင်နေအိမ်တွေမှာမနေရကြတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက2021ခုနှစ်အစကနေခုချိန်ထိဆိုလူပေါင်း1,200,000ကျော်နေပြီလို့သိရကြောင်းနဲ့အများစုဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာထွက်ပြေးကြရတာဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောသွားတာပါစစ်တပ်နဲ့ KNY ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားဒီသတင်းပတ်အစောပိုင်းမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားခဲ့တဲ့နောက်ပိုင်းကယားပြည်နယ်ထဲမှာဒေသခံ 3,900 လောက်နေရဆွန့်ခွာထွက်ပြေးကြရတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မကြာခင်သတင်းပတ်တွေအတွင်းစစ်ရှောင်းနောက်ထပ်ထောင်နဲ့ချီရှိလာနေတယ်လို့လည်းပြောပါတယ်။ဒါအပြင်ချင်းပြည်နယ်ထဲမှာလည်းထောင်နဲ့ချီတဲ့ဒေသခံတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးနေအိမ်တွေမှာမနေရဘဲတောတောင်တွေထဲကိုထွက်ပြေးပုန်းရှောင်နေရကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ခွာထွက်ပြေးရသူ100,000လောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခသည်တွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနှောက်အယှက်မရှိဘဲအန္တရာယ်ကင်းကင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြံစည်ပြင်းတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်စစ်အာဏာရှင်ကိုဖိအားပေးရမှာတညီတညွတ်ထဲတတန်နယ်ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလဲရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ဗီယက်နမ်နှစ်နိုင်ငံအပြည့်အဝမဟာမိတ်ဖြစ်တည်မှုနဲ့တောင်တရုတ်ပင်လယ်အတွက်ချမှတ်တဲ့စီမံစည်းကမ်းလိုင်းလာရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနှစ်နိုင်ငံချမှတ်ထားတဲ့တန်ရိပ်ထံခိုင်မာရေးအထိမ့်မှတ်ဖြစ်နိုင်ငံခြားရေးဝန်ကြီးနှစ်ဦးရဲ့ဆက်သွယ်ပြောဆိုချက်ထဲမှာဥရုယာတီပြောင်းလဲမှုဆိုင်ရာနဲ့COVID-19 ကာယောဂါဆိုင်ရာအကြောင်းတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်အစိုးရအနေနဲ့အာဆီယံအရေးအဓိကဦးစားပေးဖို့မဲခေါင်အမေရိကန်မဟာမိတ်ဖြစ်တည်မှုနဲ့လွတ်လပ်ခိုင်မာပြီးကျယ်ဝတဲ့ဗီယက်နမ်နိုင်ငံလူခွင့်ရဲနဲ့တရားဥပဒေစိုးမိုးရေးအတွက်ပံ့ပိုးပေးဖို့တန်တိတ်ထန်ချထားကြောင်းဝန်ကြီးဘလင်ကန်ကလေးလေးနက်နက်ပြောကြားခဲ့တယ်လို့လည်းပြောပါတယ်။ဗီယက်နမ်အပါအဝင်အာဆီယံ9နိုင်ငံကမြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချမှုပိတ်ပင်ကန့်သတ်ရေးဆိုင်ရာတောင်းဆိုရာတွေမလုပ်ဖို့အတွက်က ကုလသမဂ္ဂကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်မြန်မာကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုလစ်တန်စတိုင်းနိုင်ငံကဦးဆောင်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကိုပြီးခဲ့တဲ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကြားဘုံသဘောတူညီချက်မရနိုင်တာကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခင်းရမ်းမျိုးစုံဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးရတာတွေကိုချက်ချင်းရပ်ဆိုင်းရင်ဆိုတဲ့စာချောင်းကိုဖယ်ရှားပေးဖို့အတွက်အာဆီယံ9နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုပ်ဆောင်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆက်ကနာဘဂနာနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ဆုမိုတဲဂီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့မစ်ဘဂနာနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။အထူးကိုယ်စားလှယ်ဘဂနာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်နေစေနိုင်ငံရေးအချက်အလက်နဲ့ပတ်သက်လို့ဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဂျပန်နိုင်ငံချိုင်းဝန်ကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာပြီးဖြစ်တဲ့အတွက်ပြည်ရင်းစစ်ဖြစ်လာနိုင်ခြေရှိနေတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာတစတစပိုးပြီးဆိုးလာနေတယ်လို့လည်းတိုကျိုအခြေစိုက်ဂျပန်နိုင်ငံခြားသတင်းတောင်များအသင်းကကမကထပြုစီစဉ်တဲ့ဆွေးနွေးပွဲမှာမစ်ဘဂနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာချမ်းမာရေးစောင့်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားအဆီးတွေမလုပ်ကြဖို့ MSF နေစည်းမချားဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတွေအပါဝင်ဆေးဝန်တန်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ COVID-19 ကာယရောဂါအန္တရာယ်ချင်းချောက်မှုရှိနေတဲ့အထက်ဆေးရုံတွေပိတ်ထားရတာဒါမှမဟုတ်ဆေးရုံဆေးခန်းတွေမှာစစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိနေတဲ့အပြင်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စီးပွားရေးချွတ်ချုံကျလာတဲ့နောက်ဆက်တွဲရလကရေကောင်းရေတန့်ရဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအပါအဝင်လူမှုဝန်ဆောင်တဲ့လုပ်ငန်းတွေပါမရေမရာဖြစ်လာတာလို့လည်းMSF ကထောက်ပြပါတယ်လူလူကျမ်းမာရေးစောင့်ရှောက်မှုကိုအတားအဆီးမရှိပေးနိုင်အောင်စစ်တပ်အာဏာပိုင်တွေကလှုပ်ဆောင်ပေးဖို့အပြင်ဆေးဝင်တန်းတွေအနေနဲ့ချင်းချောက်အကြက်ကင်တာမျိုးမခံရဘဲသူတို့အလုပ်သူတို့လှုပ်ခွင့်ပေးဖို့လဲပန်ကြားလိုက်ပါတယ်လူနာတွေဟာစိတ်ကူတာမှုခံယူဖို့အတွက်အန်ဒီယရီချားကစွန့်စားသွားလာနေရတယ်လို့စစ်စေးခိတ်တွေကိုဖျက်ရတာကြောင့်ကြောက်ရွံ့နေကြရပြီးတချို့စစ်စေးခိတ်တွေကတော့လူနာတွေကိုဖျက်တမ်းခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့လည်းပြောပါတယ်WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အမှတ်တမ်းအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းတွေအတိုက်ခိုက်ခံရတာ169ကြိမ်ရှိခဲ့ပြီးဒီတိုက်ခိုက်မှုတွေကြောင့်သေဆုံးရသူက73ယောက်ရှိနေတဲ့အပြင်ဆန္ဒပြပွဲတွေမှာဒဏ်ရာရသူတွေကိုပြုစုကူတာပေးတဲ့ဆေးဝင်တွေသူတို့ရဲ့ဆေးပစ္စည်းတွေပါအဖျက်ဆီးဒါကြောင့်ဆရာဝန်တွေတူနာပြုတွေပေါ်မှာအကြမ်းဖက်တမ်းဖမ်းဆီးတာချိန်ချောက်တာတွေမဟုတ်ဘဲဒဏ်ရာသူမကျန်းမာသူအားလုံးကိုဆေးကုသခွင့်ပေးဖို့ MSF ကမေလ28ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13 ပိုင်းဒိုမီတာ51 kHz 9.85 နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းအစီအစဉ်ကိုသွားရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်မြတ်သူကပြောပြပေးပါအောင်ဗျာ
။ VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Belarus နိုင်ငံလေပိုင်နက်ကိုရှောင်ရှားပြီးပြန်တမ်းမဲ့ဥရောပ EU နိုင်ငံတွေကလေကြောင်းလိုင်းနှစ်ခုကို Russia နိုင်ငံကဆင်းသက်ခွင့်ညှင်းဆန်လိုက်ပါတယ်။ခီးသတင်းလေရင်ဒီစင်းမှဘုံပါရဲဆိုတဲ့သတင်းရရှိကြောင်းအကြောင်းပြပြီး Belarus နိုင်ငံကတိုက်လေရင်နေနဲ့ Manis မြို့တော်မှာအတင်းကျပ်ဆင်းသက်ခံပြီး အတိုက်ခံဘယ်လာရုစ်သတင်းတောက်တယောက်ကိုဖမ်းဆီးလိုက်ပြီးဂျပန်အတွင်းမှာပဲ EU ကလေကြောင်းလိုင်းပြောင်းလဲဖို့စီစဉ်ခဲ့တာပါဘယ်လာရုစ်နိုင်ငံကိုထောက်ခံကြောင်းပြသတဲ့သဘောနဲ့လေရင်စစ်သက်ခွင့်ကိုညှင်းဆန်လိုက်တာကြောင့် Vienna မြို့ကပြန်တမ်းမဲ့ Austrian လေကြောင်းလိုင်းနဲ့ Paris မြို့ကပြန်တမ်းမဲ့ Air France လေကြောင်းလိုင်းခီးစဉ်တွေလည်းဖျက်သိမ်းလိုက်ရပါတယ်ရုရှားရဲ့ညှင်းဆန်မှုဟာတီးခြားဖြစ်ရက်တသက်ပဲလားဒါမှမဟုတ်ဘယ်လာရုစ်လေပိုင်နက်ကိုရှောင်ရှားပြီးပြန်တမ်းမဲ့လေကြောင်းလိုင်းတွေအားလုံးကိုညှင်းဆန်လာလားဆိုတာကိုရှင်းရှင်းလင်းလင်းသိရတဲ့အခါမှာတခုခုစဉ်းစားဆုံးဖြတ်တော့မှာဖြစ်ကြောင်းပေါ်တူဂီနိုင်ငံလစ်ဘွန်မြို့ကတောက်ကြနေ EU ကကွယ်ရေးဝန်ကြီးအစည်းအဝေးမတိုင်ခင်မှာ EU မူရအေးရအကြီးကဲဂျိုဆက်ဘာဝဲကပြောဆိုသွားတာပါရုရှားလေကြောင်းလိုင်းပြန်တမ်းရေးအေဂျင်စီကတော့ဥရောပကနေရုရှားကိုလမ်းကြောင်းပြောင်းပြန်တမ်းမှုတွေဟာဘယ်လာရုစ်နိုင်ငံနဲ့နိုင်ငံရေးအရအငင်းပွားမှုတွေနဲ့ဆက်နွယ်နေပြီးခွင့်ပြုချက်ရဖို့အချိန်ပိုယူရနိုင်တယ်လို့ပြောဆိုထားပါတယ်တောက်ကြနေဖြစ်ရတဲ့ပတ်သက်လို့ရုရှားအစိုးရကတော့နီးပညာပိုင်းဆိုင်ရာပြဿနာကြောင်းလို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆူဘရမေယန်ဂျယ်ရှင်ကာနဲ့တောက်ကြနေမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကိုဗစ်ဘေးကိုအတူတကွစုပေါင်းဖြေရှင်းသွားမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့ကိုရိုနာကပ်ဘေးအကျပ်တဲကိုဖြေရှင်းရေးကူညီတောင်းခံမှုဂျယ်ရှင်ကာအနေနဲ့ပြီးခဲ့တဲ့အပတ်တွေကရောက်ရှိနေခဲ့တာဖြစ်ပြီးအမေရိကန်အစိုးရရဲ့အတက်တရောကူညီမှုကိုအင်မတန်ကျေးဇူးတင်ကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
The partnership between the United States and India is
American နဲ့အိန္ဒိယတို့ကြားမိတ်ဆွေဖြစ်မှုဟာအရေးပါပြီးတော့ခိုင်မာတယ်လို့ကျွန်တော်ထင်ပါတယ်ပို့ပြီးတော့အကျိုးဖြစ်တော့မှာတယ်လို့ဘလင်ကန်ကပြောဆိုသွားတာပါအိန္ဒိယအနေနဲ့လည်း American ရဲ့အခိုင်အမာထောက်ပံ့မှုနဲ့အခက်အခဲကြားရောက်တဲ့အခိုက်အတန့်မှာသွေးစည်းညီညွတ်မှုအတွက်အလွန်နှစ်ထောင်အားရမိကြောင်းဂျက်ရှင်ကာကပြောဆိုသွားပါတယ်တရုတ်နိုင်ငံပေါ်ဆိုရင်အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်း American နဲ့အိန္ဒိယကြားပုံမနီးကပ်လာခဲ့ပြီးဩစတြေးလျနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့ Quad Core လေးနိုင်ငံပူးပေါင်းဆောင်ရွက်မှုလည်းတိုးတက်လာခဲ့တာဖြစ်ပါတယ်။ American သမ္မတ Joe Biden ရဲ့ Indo-Pacific ညှိနှိုင်းဆောင်ရွက်မှု Cut Campbell ကဗိုလ်တူနေကပြောဆိုရမှာတော့လာမယ့်ဆောင်းပေါက်မှာ American အနေနဲ့ Quad ထိပ်သီးခေါင်းဆောင်တွေနဲ့လူကိုယ်တိုင်ဆွေးနွေးတာမျိုးကိုမျှော်လင့်ထားတယ်လို့ဆိုပါတယ်။ Quad လေးနိုင်ငံအဖွဲ့အစည်းနဲ့ပထမအဆုံးထိပ်သီးဆွေးနွေးပွဲကိုပြီးခဲ့တဲ့မတ်လအတွင်းပြုလုပ်ခဲ့ပြီး COVID ကာကွယ်ဆေးဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စရပ်တွေကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမှုရှိနေစဉ်မှာပဲတာလီဘန်အခြေစိုက်စခန်းတွေကိုပိတ်သိမ်းဖို့နဲ့သဘုံအုပ်စုတွေကိုထောက်ပံ့နေတာတွေရပ်ဆိုင်ဖို့ပါကစ္စတန်အနေနဲ့လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့လိုအပ်တယ်လို့အာဖဂန်စိုးရပြန်ကြားရေးပြောခွင့်ရှိသူကပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တောင်းဆိုချက်ဟာအလွန်ရှင်းရှင်းလင်းလင်းရှိတယ်လို့အာဖဂန်နစ္စတန်အစိုးရရဲ့သတင်းနဲ့ပြန်ကြားရေးဗဟိုဌာနညွှန်ကြားရေးမှူးဒေဝါခန်မနစ်ဘယ်က VOA ကိုပြောပါရယ်တာလီဘန်သဘုံတွေဟာထောက်ပံ့ရေးပစ္စည်းတွေဗန်ဒါရီနဲ့တပ်သားတွေကိုပါကစ္စတန်ကရရှိတာဖြစ်ပြီးတာလီဘန်ရဲ့အကြံပေးတွေဟာပါကစ္စတန်မျိုးကြီးတွေမှာအခြေစိုက်နေထိုင်ကြတယ်လို့လည်းအာဖဂန်သမ္မတအစရက်ဂန်ဒီကဒါစပိုက်ဂျယ်မဂ္ဂဇင်းကိုပြောဆိုခဲ့တာပါနှစ်နိုင်ငံစကလုံးတိုက်ပွဲတွေဟာမေလအတွင်းပုံမပြင်းထန်လာခဲ့တာဖြစ်ပြီးအာဖဂန်အရှေ့ဘက်နန်ဂါဟာခရိုင်မှာလည်းရွေးကောက်ပွဲမဲဆွဲပွဲတွေရှိနေတာပါပါကစ္စတန်နိုင်ငံရဲ့ဝင်းတနာပြောခွင့်ရှိသူဇဟက်ဟဖက်ချောင်ဒရီက VOA ကို WhatsApp ပတ်စင်ပြောဆိုရမှာတော့အခုလိုဆွဆွဲချက်တွေပေါ်အခြေမြင့်မရှိဘဲတာဝန်ခံမှုမဲ့တဲ့ထုတ်ပြန်ချက်တွေဖြစ်တယ်လို့ဆိုပါတယ်။မေလ16ရက်နေ့ကထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံရဲ့ဝင်းတနာရဲ့ထုတ်ပြန်ချက်တွေမှာတော့အာဖဂန်ခေါင်းဆောင်ပိုင်းရဲ့ဆွဆွဲချက်ဟာညီအကိုတိုင်းပြည်တွေကြားယုံကြည်မှုပြည့်ဝင်စေပြီးအာဖဂန်ညီညွတ်ရေးဖြစ်စဉ်ကိုလှုပ်ဆောင်တဲ့နေရာမှာပါကစ္စတန်ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုမလေးမကန့်ပြုလုပ်တယ်လို့ဆိုပါတယ်။တာလီဘန်ရဲ့အတွက်ဘေးကင်းလုံခြုံရေးနေရာတစ်ခုဖြစ်ပါကစ္စတန်နိုင်ငံကပေးထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အိမ်နီးချင်းမွတ်စလင်နိုင်ငံတစ်ခုအကြားအပြန်အလှန်ယုံကြည်မှုပြည့်ဝင်ပြီးဆက်ဆံရေးလည်းနှစ်ပေါင်းများစွာထိခိုက်နေတာလည်းဖြစ်ပါတယ်။ကိုဗစ်ရောဂါပိုးရဲ့မူရင်းစနစ်ကိုရှာဖွေဖော်ထုတ်ဖို့အားထုတ်မှုတွေမှာနိုင်ငံရေးကြောင့်အဟန့်တားဖြစ်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပြောကြားလိုက်ပါတယ
်။ This whole process is being poisoned by
ဖြစ်စဉ်တစ်ခုလုံးမှာနိုင်ငံရေးအစိတ်သိမ့်နေပါတယ်။သိပ္ပံပညာကိုနိုင်ငံရေးနဲ့ကွဲကွဲပြားရှိစေဖို့ကျွန်တော်တို့တောင်းဆိုပါတယ်။လိုအပ်တဲ့အဖြေရှာတဲ့နေရာမှာလဲတင်းတင်းလျှောက်ပတ်တဲ့ပတ်ဝန်းကျင်လိုအပ်ပါတယ်လို့ WHO ရဲ့အရေးပေါ်ဌာနအကြီးအကဲ Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကုလသမဂ္ဂကျန်းမာရေးအေဂျင်စီတစ်ခုဖြစ်တဲ့ WHO ကလည်း COVID-19 ရဲ့ဇင်းမြစ်နဲ့ပတ်သက်ပြီးနက်နက်ရှန်ရှန်စုံစမ်းဖော်ထုတ်ဖို့ဖိအားသစ်တွေကိုရင်ဆိုင်နေရပေမဲ့နောက်ထပ်လေ့လာစုံစမ်းမှုတွေအတွက်တိတိကျကျအချိန်သတ်မှတ်ထားရတော့မရှိသေးပါဘူး COVID-19 virus ပိုးဟာသဘာဝကနေပေါ်ပေါက်လာတာလားတရုတ်နိုင်ငံတက်ခွဲကန်းတွေကစတင်ပြန့်နှံ့လာလားဆိုတာကိုသိနိုင်အောင်စုံစမ်းဖို့ American သမ္မတ Joe Biden ကဒီသတင်းပတ်တည်းမှာပဲထောက်လှမ်းရေးအေဂျင်စီတွေကိုညွှန်ကြားထားပါတယ်ကမ္ဘာတဝန်းလူ3သန်းခွဲကျော်သေဆုံးခဲ့ရတဲ့ဗိုင်းရပ်စ်ပိုးရဲ့ဇင်းမြစ်နဲ့ပတ်သက်လို့ရေရေရာမသိရပဲဖြစ်နေချိန်မှာ ကြေကြေပြင်းပြင်းစုံစမ်းမှု PRP တောင်းဆိုမှုတွေထွက်ပေါ်နေတာပါ WHO အဖွဲ့ဝင်နိုင်ငံတွေနဲ့အစည်းအဝေးတွေမှာလည်းဥရောပသမဂ္ဂ EU နဲ့တခြားနိုင်ငံတွေကရှင်းရှင်းလင်းလင်းဖြစ်အောင်ဖော်ထုတ်ဖို့တောင်းဆိုထားကြပါတယ် Direct from Washington The Voice
of America VOA စနေနေ့မနက်ခင်းထိပ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုအောင်မြတ်သူတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဆုံးအဖမ်းဆီးသတင်းတွေကိုနှားဆင်ရပါမယ်စေအောင်ချွေကောင်စီကဖမ်းဝမ်းထုတ်ထားတဲ့တားဖြစ်သူကိုလာရောက်ဖမ်းဆီးရေးမှာမတွေ့တဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပြီးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်တမရော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့စစ်ခုံရုံးမှာထောင်ဒဏ်ချလိုက်တဲ့အပေါ်တားဖြစ်သူကဘယ်လိုတုတ်ပြန်ပါသလဲရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကတင်ပြမှာပ
ါစစ်တပ်အာဏာသိမ်းတဲ့အပေါ်စမ်းကျင်လှုပ်ရှားသူတွေကိုစစ်ကောင်စီကဖမ်းဝရမ်းထုတ်လိုက်လံဖမ်းဆီးတာတွေလုပ်နေချိန်မှာသူတို့အလိုရှိသူကိုမမိလို့မိသားစုဝင်တွေဖမ်းဆီးခံရတာတချို့ရှိနေပါတယ်စစ်ကောင်စီကအလိုရှိတဲ့တက်ကြွလှုပ်ရှားသူဦးတင်ထွတ်ပိုင်ကိုမြောက်ဩကလာပါမြို့နယ်ကသူ့ရဲ့နေအိမ်မှာလာပြီးဖမ်းချိန်မှာမမိခဲ့တဲ့အတွက်မိခင်ဖြစ်သူဒေါ်မိငယ်ကိုမေလ၂ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်မေလ28ရက်နေ့မှာတော့ဒေါ်မိငယ်ကိုအင်းစိန်အချင်းထောင်တဲကစစ်ခုံရုံးကနေတက်မတော်ပြိုကွဲအောင်လှုပ်ဆောင်နှုတ်ဆော်မှု905ကကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သားဖြစ်သူဦးတင်ထွတ်ပိုင်ကပြောပါတယ်
။ဆန်တော်မဟုတ်ရတဲ့အမေတန်းခံရတယ်။ကျွန်တော်အနေနဲ့ကတော့ဒါဆိုရင်တော့တတိပုဂ္ဂလဆန်တဲ့ကိစ္စပေါ့။ဆိုတော့အဲ့လိုမျိုးပဲတခြားလူတွေတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမတရားဖမ်းထားတယ်။အာဏာလည်းတိတ်ထားတယ်။ရဲစစလည်းလုံနေတယ်ဆိုတော့ဒီလိုလုံးသားတို့တော့ကျွန်တော်တို့ပြင်ဆင်နေပါတယ်အဲ့ဒါတော့ဘာလဲဆိုတော့သူတို့ကိုကျွန်တော်တို့မနိုင်မချင်းတိုင်ဖို့ပဲကျွန်တော်တို့အဲ့ဒါကျွန်တော်တို့ဆုံးဖြတ်ချက်ပါပဲကျွန်တော်တို့ပြင်ဆင်နေတဲ့ကိစ္စပေါ့
မေလ2ရက်နေ့တုန်းကအိမ်မှာလာဖမ်းစင်မှာလဲနိုင်ငံရဲ့အချင်းသူဟောင်းဖြစ်တဲ့မိခင်တော်မိငယ်ကိုရိုက်နှက်ဖမ်းဆီးသွားခဲ့တယ်လို့စစ်ကြောရေးမှာလဲအချင်းကြကြစစ်ဆေးမင်းမြန်ခဲ့တယ်လို့သားဖြစ်သူကပြောပါတယ
်ကျမကြီးချင်းနေရတော့ဟွာဘယ်လိုပြောရမလဲအကောင်းနဲ့ထဲမှာတော့မပါဘူးအဲ့တော့ဟွာခန်းတဲ့အချိန်မှာပဲခန်းတဲ့နေရိုက်တယ်တန်းစီနဲ့လွှဲရိုက်တယ်ထိုးကြထိုးကြိတ်သွားတယ်ဆိုကြတော့စစ်တော်ရေးမှာလည်းဓာတ်တွေထက်ခံရတယ်ဖခင်ကတော့လက်ရှိချိန်မှာတော့တမကြီးကောင်းအောင်တော့အမေ new site နေတယ်ဒါပေမဲ့တမကြီးကတော့ပုံမှန်မဟုတ်ဘူးတမကြီးကတော့66ပေါ့အမေအဲ့ဒါတော့ရှိပြီဆိုတော့တမကြီးကတော့မကောင်းတဲ့အချိန်မှာရှိတယ်ထောင်ထဲမှာနေရမယ်ဆိုတော့ပို့ပြီးတော့စိုးနိုင်တယ
်ညအောင်ပကလာပမြို့နယ်ဟာစေုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်ဖြစ်တာမို့အမှုစစ်ဆေးတာအမိန့်ချတာတွေအားလုံးကိုစစ်ဥပဒေနဲ့သာအရေးယူချမှတ်ခဲ့ပါတယ်စစ်ဥပဒေနဲ့ပြစ်ဒဏ်ချခံရတာမို့ခုခံခြေပါခွင့်ရှေ့နေခေါ်ခွင့်ဘာတစ်ခုမှလုပ်ပိုင်ခွင့်မရခဲ့တယ်လို့ကြားထဲမှာမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။ဒေါ်မိငယ်ကိုဘာကြောင့်ပုံမှန်905ကကြီးနဲ့တရားစွဲထောင်ချတယ်လဲဆိုတာမိသားစုကလည်းအသေးချာမသိကြပါဘူး။မိသားစုနဲ့နှိစက်တဲ့တရားလွှတ်တော်ရှေ့နေတူကတော့သူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပါရစေ။ကျမတို
့ကစစ်ကောင်ရုံးတော်ကိုတစ်ချက်တောင်မှသွားခွင့်ရှိအောင်ရှေ့လာခွင့်လည်းမသွားလုံးဝစားထားတဲ့နေရာမှာအပြေလာဖမ်းတယ်ဒီလိုလာရလို့ဒီလိုမရှိလို့တားမြောက်ကိုဖမ်းသွားတယ်တားရဖမ်းလို့မရှိလို့အရင်အမေကိုဖမ်းသွားတာလေယောက်ျားကိုလာဖမ်းလို့ယောက်ျားမရှိလို့မိန်းမကိုဖမ်းသွားရရှိတယ်သူတို့အဲ့လိုဖမ်းတော့ကတော့ဒီလိုတွေကိုတားခဲ့ထားပြီးဖမ်းတာပြန်လို့ဖို့ရှိတယ်အဲ့တော့သူတို့ရဲ့ဖုန်းတွေအိမ်မှာလာဖမ်းစဉ်အချိန်ကတော့ပစ္စည်းတွေပြန်ပြတဲ့အခါမှာငါကကကြီးနဲ့နွယ်မဲ့ဥစ္စာတွေသူတို့မှတက်တယ်ပြန်တွေ့တယ်အဲ့လိုတွေ့တဲ့အခါကျတော့သူတို့ခဆွဲလိုက်ပါတယ်ရှင်ဒါအဲ့ဒီမိငယ်ကိုကျတော့ကျွန်တော်ကြည့်လို့မရတော့အဲ့ဒီကတခုခုနဲ့ညှိပြီးသူတို့ရိုင်းတော့ပလိုင်းမချရဘူးရှင်အခုခုနဲ့တော့ညအောင်တော့တို့တော့ပါလိမ့်မယ်။အဲ့ဒါကမှတို့ချလိုက်တာပါငါကကဒက်စ်ကကြီးပဲ။ဘာအကြောင်းရလဲဆိုတော့ကျွန်တော်လည်းကြည့်ချင်မသိဘူးရှင
့်။အသက်66နှစ်အရွယ်ဒေါ်မိငယ်ဟာအရင်ကလည်းနိုင်ငံရေးပုံမှန်နဲ့ထောင်ချခဲ့ဘူးပါတယ်။2006ခုနှစ်တုန်းကဆန္ဒပြလို့ဖမ်းဆီးထောင်ချခံရတာပါ။ဒေါ်မိငယ်အပေါ်အခုလိုထပ်ပြီးတော့ထောင်ချတာဟာလူ့ခွင့်ရေးချိုးဖောက်ခံရတဲ့မတရားတဲ့တရားစီရင်ချက်ဖြစ်တယ်လို့ရှင်းနေတယောက်ကသုံးသပ်ပါတယ်
။ဖြစ်တဲ့စရာအကြောင်းကိုမရှိဘူး။ဖြစ်စရာလည်းမရှိဘူး။ဒါကကျွန်းလို့နေလည်းမဟုတ်ကိုယ်ကိုယ်တိုင်ကျွန်းလို့ခြင်းလည်းမဟုတ်ကိုယ်တိုင်ပေါင်းပတ်သက်ခြင်းလည်းမဟုတ်ဒီလိုမျိုးစစ်တမ်းတူချင်းမှုတူချရဲဆိုတာဒါရှိနေရတယ်ကျွန်တော်တို့ခွင့်ရအကုန်လုံးကျိုးပေါက်လာဖြစ်ကိုဘာမှမလုပ်ဘဲနဲ့ကိုဖြစ်လာပြီးတော့စီရင်တာမျိုးကဒါဖြစ်တဲ့ဖြစ်เสียအကြောင်းကိုမရှိဖြစ်တယ်မဖြစ်တဲ့နေဟာပေါ့နော
် February 1ရက်နေ့အာနာသိမ့်ပြီးချိန်ကစားလို့ဒီကနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့သူ 9,400 ထက်မနည်းရှိခဲ့ပြီးတော့ဆက်လက်ဖမ်းဆီးခံထားရသူ 4,300 ကျော်ရှိတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ဖမ်းဝရမ်းထုတ်ခံထားရသူကတော့ 1,880 ထက်မနည်းရှိပါတယ်။စစ်ကောင်စီကတော့ AABB ရဲ့စည်ရင်းဟာချေကားထားတယ်လို့ပြောပါရရှင
်။ရန်ကုန်ကပေးပို့လာတဲ့အဖမ်းဆီးသတင်းကိုမတ်စုမြတ်မွန်ပြောပြသွားတော့ပါခင်ဗျာ။မကြာခင်နောက်ပိုင်းမှာကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ အခုတော့ဒီထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံရဲ့တရားမဝင်ပို့ဆောင်မဲ့စစ်လက်နက်ပစ္စည်းမျိုးစုံကိုထိုင်းနိုင်ငံထဲမှာတင်စီရမိသွားပါတယ်တာချီလိမ့်မြို့နဲ့ကဲလျက်ရှိနေတဲ့ဒီထိုင်းနိုင်ငံမဲဆိုင်မြို့မှာမြန်မာဘက်ကပို့ဆောင်မှုပြင်ဆင်ထားတဲ့လက်နက်တွေကိုမေလ29ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းဘက်ငွေ၄သန်းအမေရိကန်ဒေါ်လာ33,000ကျော်တန်ဖိုးကာလပေါက်ဈေးရှိတဲ့စစ်တုံးလက်နက်မျိုးစုံကိုထိုင်းနိုင်ငံမဲဆိုင်မြို့မှာမေလ29ရက်နေ့ကဖမ်းမိခဲ့တယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံတာချီလိမ့်မြို့နယ်ကရဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့မှာမောင်းပြန်ရိုက်ဖယ်တွေပစ္စတိုတနတ်တွေကြီးစံတွေကိုဖမ်းမိခဲ့တယ်ဆိုပြီးချင်းရိုင်ပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးနိုင်နှလုံးရွကျနာဆိုထုံကမေဆိုင်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်အုတ်ချုပ်ရည်မှုပြောသွားတာကတော့မူရစေဝါနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့အချိန်အကောက်ခွန်အရာရှိတွေဟာဝင်းဖန်ခန့်ရက်ွက်73မှာမတင်ကားပွဲဘင်ကားနဲ့ပစ်ကတ်ကားနှစ်စီးကိုတားဆီးစစ်ဆေးခဲ့ရမှာအခုလိုမျိုးစစ်တုံးလက်နက်တွေတင်ဆောင်လာတာကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောသွားပါတယ်လက်နက်တွေဖမ်းမိမှုနဲ့ကားမောင်းလာသူမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသူအမျိုးသမီးစုစုပေါင်း2ယောက်လုံးကိုတရားမဝင်လက်နက်မှောင်ခုမှုဥပဒေနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်ဖမ်းမိသူ2ဦးကတော့သူတို့ကိုဘတ်ငွေ2000ပေးပြီးတာချီလိမ့်မြို့ကိုတယ်ဆောင်ခန်းခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခုမှောင်ခုတင်သွင်းတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းနဲ့ပတ်သက်တယ်လဲဆိုတာကိုတော့မသိရသေးပါဘူး AB လဇန်ပိုင်းလုံးကတော့လက်ပစ်ဘုံ100ကျော်နဲ့ M16Rifle တနတ်3ကြီးစံ6000ကိုမဲဆိုင်မြို့မှာဖမ်းမိခဲ့ပါဗါတယ်။အဲ့ဒီဘုံနဲ့ကြီးစံတွေကတော့ချွန်ပူရီခရိုင်ထဲကတချီလိမ့်မြို့ဘက်ကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါဗါတယ်။ထိုင်းမြန်မာနယ်စပ်မှာလက်နက်မှောက်ခိုးလုပ်နေသူတွေရှိနေတယ်လို့မူရစ်ခိုင်းတွေကလည်းအသုံးပြုဖို့တဲ့တရားမဝင်တယ်ဆောင်တာတွေလည်းရှိနေပါတယ်ရှင
်။ထိုင်းရှိဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။စစ်အာဏာသိမ်းမှုတွေပေါ်ပေါပြီးနောက်ဒီမြန်မာနိုင်ငံတွင်းမှာညဉ့်ဉန်းစွာဆန္ဒပြမှုတွေနဲ့အတူနောက်ပိုင်းမှာလူငယ်တွေရဲ့ကာကွယ်ရေးတပ်တွေရဲ့လှုပ်ရှားမှုတွေနဲ့အတူအခုလိုမျိုးဒီတစ်ဖက်နိုင်ငံကနေဒီလက်နက်တွေတင်သွင်းနေတဲ့ဆိုတဲ့သတင်းတွေကိုလည်းမကြသေးခင်ကထွက်ပေါ်လာတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ်
။မြန်မာကိုကယ်တင်ဖို့အနောက်အစုလှမ်းရမယ့်ခြေလှမ်းဆိုတဲ့ခေါင်းစဉ်နဲ့The Washington Post သတင်း online ရဲ့ editor ဘုတ်အဖွဲ့အတွင်းမြင်ဆောင်မကိုတင်ပြပေးကြပါမယ်။ကမ္ဘာကြီးကလက်တလော Israel Palestine ပဋိပက္ခပေါ်အာရုံရောက်သွားချိန်မှာစစ်အာဏာသိမ်းခံရတဲ့မြန်မာပြည်ထဲမှာတော့သွေးထွက်သန်ယူမှုတွေဆက်လက်ပြီးတော့အရှိန်ကောင်းနေစေဖြစ်တယ်လို့ဆိုပါရယ်။မင်းတမျိုးမှာချင်းလူမျိုးဒေသခံတွေရဲ့လက်နက်ကန်လှုပ်ရှားမှုပေါ်ပေါက်လာပြီးမြန်မာတပ်ဖွဲ့ဝင်တွေအတော်များတေဆုံးခဲ့ရတာလက်တုပ်ပြန်တဲ့အနေနဲ့စစ်တပ်ကလည်းလက်နက်ကြီးတွေတုံပြီးတော့အရက်ဖက်ပစ်မှတ်တွေကိုတိုက်ခိုက်တာရွာသားတွေတောတောင်တွေထဲကိုထွက်ပြေးတင်းရှောင်နေရတာစတာတွေကိုဖော်ပြထားပါရယ်။လူလူအနာပီဆန်ရေးဆက်လက်အရှိန်ကောင်းနေပြီးအစိုးရဝန်ထမ်းတော်များဟာလည်းအလုတ်ဆင်းဖို့ငြင်းဆန်နေတာကြောင့်မြန်မာအစိုးရရန်နေရာရက်တက်နေတယ်လို့ဆိုပါတယ်ချင်းလူမျိုးတွေလိုပဲကရင်နဲ့ကချင်လူမျိုးတွေကလည်းသူတို့ရဲ့လက်နက်ကင်တော်လန်ရေးကိုပြန်လည်စတင်နေပြီးထောင်ပေါင်းများစွာသောနိုင်ငံသားတွေကလည်းအိန္ဒိယနဲ့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့ဖော်ပြထားပါတယ်အခြားတစ်ဖက်မှာလည်းစစ်အုပ်စုဘက်ကဖိနှိပ်မှုတွေကိုအရှိန်မြှင့်နေပြီးပြီးခဲ့တဲ့အပတ်ကအထိဆိုရင်လူ800ကျော်အထိတပ်ဖြတ်ထားပြီးလူ9000ကျော်ကိုဖမ်းဆီးထားတယ်လို့ရေးသားထားပါတယ်အခုလိုပြည်내ရဆက်မှုတွေကြောင့်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ရဲ့ပြစ်မှတ်ထားအရေးယူမှုတွေကိုလည်းဆက်တိုက်လှုပ်ဆောင်နေပြီးဖိအားပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။သို့ပေမဲ့လည်းအနောက်အစုအနေနဲ့လုံခြုံရေးကောင်စီအဆင့်မြန်မာကိုလက်နက်တင်သွင်းတာကိုတော့မပိတ်ဆို့နိုင်သေးဘူးလို့ဆိုပါတယ်။ကုလသမဂ္ဂကမြန်မာကိုလက်နက်ပိတ်ဆို့မယ်ဆိုရင်တရုတ်ကကန့်ကွက်မှာကိုအနောက်တန်တမန်တွေကစိုးရင်ကြပါမယ်လေ။တရုတ်ကတော့သူ့အိမ်ကြီးချင်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပုံမပြင်းထန်လာမှာကိုစိုးရင်နေတယ်လို့ဆိုပါတယ်။မကြခင် G7 ထိပ်သီးဆွေးနွေးပွဲလည်းရှိနေတာမို့မြန်မာကိစ္စကိုလည်းဆွေးနွေးဖို့ရှိနေပါတယ်ဒီမိုကရေစီကိုကာကွယ်ရေးထိတ်တန့်ဦးစားပေးပြောနေတဲ့သမရဘိုင်ဒန်အနေနဲ့မြန်မာစစ်ဘုတ်ချုပ်တွေကိုပို့ပြီးတော့ထိတိယောက်ဆုံးမနိုင်မှုအတွက်မိဖက်တိုင်းပြည်တွေကိုဖိအားပေးတယ်လို့ထောက်ပြထားပါတယ်အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့စနေနေ့မနက်ခင်း Radio ဓာတ်ရိုက်ထုတ်လွှင့်မှုတွေကိုတော်ရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်။အမျိုးသမီးကဏ္ဍဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစန့်ကျင်ကန့်ကွက်လှုပ်ရှားသူတွေတဲ့လူငယ်တွေရောအမျိုးသမီးတွေပါရှေ့တန်းကနေပါဝင်နေတာတွေ့ရမှာပါ။အာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြားကပဲလူငယ်တွေကတော့နောက်တွန့်မသွားပဲအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ဆက်ပြီးလှုပ်ရှားနေကြပါတယ်။လက်ရှိစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာလူငယ်တွေအမျိုးသမီးတွေဘလို့ခံယူချက်တွေနဲ့ဘာကြောင့်ရှေ့တန်းမှာပါဝင်နေကြရတာလဲသူတို့ရဲ့ပါဝင်မှုကဘလောက်ထိရေးပါနေသလဲအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်တဲ့မတ်ဝီယီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာမှဒီမတ်ဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်ဖန်ခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတော့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီမောင်နေနဲ့ထင်ပါလဲကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင်းပေါ့နော်ဒီ9ထက်စီးနေလောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြောမယ်စင်းနေမမှန်ကန်ဘူးဆိုတော့ဒီတက်တဲ့အထောက်ထားမခိုင်လုံးနဲ့အကြောင်းပြချက်နဲ့ပေါ့နော်ဒီညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့တွေကတိုက်ပွဲဝင်နေတာဖြစ်ပါရဲ့မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေထဲကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီချားထဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တီချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်းပြနေလို့ပါလဲ
။ဟုတ်ကဲ့အဲဆိုတော့ဒီပြစ်ခတ်နိုင်နေမှုတွေကတော့ဘောနော်ဒီအခုမှရှိတာတော့မဟုတ်ဘောနော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲဘောနော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီအရေးတော်ပုံကြီးကဘောနော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေဒီသူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာဘောနော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ဘောနော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်ပြီးခဲ့တဲ့ဒီ2008ခွဲပြီးပေါ့အခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်။လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်။ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်။2008ခွဲပြီးပေါ့အခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုတွေကအရင်မြင်သွားပြီးတော့ဒီရေတော့ပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေချာတာညီမတို့အနောက်ကိုပြန်မနှဲ့ခြင်းညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားခြင်းပေါ့
ကောင်းတဲ့နိုင်ငံရဲ့အခင်းကျင်းကိုပဲသွားခြင်းနဲ့စစ်မှန်ပြီးသွားတဲ့ဒီမိုကရေစီဝန်ကြီးများတို့လိုခြင်းနဲ့ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာရဲ့ဖက်ဒရယ်ဒီမိုကရေစီအဲ့ဒီနှစ်ကိုပဲသွားခြင်းနဲ့ပေါ့နော်ဆိုညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးရောညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကရဲ့အနေနဲ့ညီမတို့ဆက်လက် ဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်လဲရှင်
။အာဟုတ်ကဲ့။အခုဒီမှာတော့ဒီလူငယ်တွေကတော့အများစုပေါ့နော်။ဒီခြေလမ်းနေပြီးတော့ဒီပါဝင်နေကြပေါ့နော်။ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်။ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြားကြံနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာ။အိုဒါမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီပြည်ညာတွေပေါ့နော်ပြီးွားရင်ဒီတည်င်းအချက်အလက်မြန်ဆန်မှုတွေဒါသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအရာကြီးရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးအနေနဲ့ကြောင့်တို့ကတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အရာတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရယ်ဆိုတော့အဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကျန်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့အရာတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစော်ပြော်ပဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာတွေကတွေ့ရတယ်တည်တဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်းစီခံရတဲ့သူကဆိုရင်လည်းထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရဘူးဆိုတာဒါမှအခုထက်ထိပေါ့နော်ဒီနေ့အထိကိုလူတွေလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေတယ်ပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလဲကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်သွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတစ်ခုကိုညီမတို့လိုလားရပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲဒီလိုလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုတောင်ညီမတို့ငွေတွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိဒီ CRPH အနေနဲ့ရောပြီးွားညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နဲ့အကုန်လုံးညီမတို့တောင်းခံပြီးတော့ညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်လာညီမတို့ရှင်းပြထားပါတယ်
ဟုတ်ကဲ့ဒါမှဝီညီမောင်ဆိုလို့ရှိရင်ကိုရိုင်းကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ချက်ချွတ်ချွတ်ပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မဝီညီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တရီအန်ဒီရီတွေကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
ဟုတ်ကဲ့ညီမတို့ဒီမိသားစုအနေနဲ့ရောပေါ့နော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2000ခုနှစ်ခုနှစ်မှာပဲဒီမှာတော့လည်းဒီရှေ့ဝန်တော်လည်းဒီမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးချောင်ချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီလေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကောထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဘူးတီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကုန်လုံးကြမ်းကြမ်းခံရင်ဆိုင်မယ်ရင်ဆိုင်ရညီမတို့ကရရင်အနေနဲ့ညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုစန့်ကျင်တော်လိုင်းရောညီမတို့ကရရင်အနေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ကိုညီမတို့အဆုံးထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်းကဒီတက်ကြွလှူရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသော ဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကိုယ်အနေနဲ့ဗာများပြောချင်တာရှိပါသေးလဲ
။ဟုတ်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးနေနေနေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးရောညီမတို့ပုံရံသူကိုတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်။ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးရောညီမတို့အဆုံးထိအတူလက်တွေ့ပြီးရောအဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်။အဲဒီဘာလို့ရှိရင်နောက်တစ်ခါကြတော့ပေါ့နော်ဒီအချိန်နေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ့်ပေါ့နော်ဆန်ဖရဂျီမိုပရစီနိုင်ငံတော်အစ်စ်မှာညီမတို့ဒီလူငယ်တွေပေါ့နော်အထက်မှာအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် Transitional Justice ဆိုခေါ်တဲ့ဒီအတင်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုံလုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုံလုံးဒီအတင်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့ရာအတူတူလက်တွေပြန်ညီမတို့ပြန်လဲပူဇော်သွားရမယ်ပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလောက်ရမယ်အချက်ကအဲ့ Transitional Justice ဆိုတဲ့အပိုင်းဖြစ်ပါမယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုံလုံးဒီကဏ္ဍပေါင်းစုံဝန်ကြီးရဲ့အကုံလုံးပေါ့နော်တကြွလှုပ်ရှားတဲ့အကုံလုံးညီမတို့လက်ခဲပြီးတော့မလွဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများတင်ပါတယ်အခုလိုချိန်ပေးဖြေချပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်
ဘာကင်ယူတွေပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတောက်ကြနေညမှာရောစနေနေ့မနက်ခင်းအခုလိုချိန်မျိုးမှာပါပုံမှန်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတခါနားဆင်ရမှာကတော့အမေတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်မှာ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဘွယ်နေ့အကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်
American ပြည်သူများမေလာရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဝယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေ့ဝယ်နေ့ကိုတော့မေလာ31ရက်နေ့မှာကျင်းပမှာပါ။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဝယ်နေ့မှာအထိမ်းအခမ်းအနားတွေ၊ကြီးတက်လမ်းလျှောက်ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊ဂီတဖြိုပြပွဲတွေနိုင်ငံတော်ကျင်းပကြပါတယ်။မနေ့တုန်းကတော့ COVID ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနေ့မှာတော့ကိုဗစ်ကာကွယ်ဆေးလေးတော်တော်များများထိုးပြနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ချီတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်သည်ကြီးမှပန်းကွေချအလေးပြုဖို့ရှိပါတယ်။ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေဝယ်နေ့ကိုဂုဏ်ပြုမှာပါ။အမေရိကန်နိုင်ငံတဝန်းဝါရှင်တန် DC နယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မွေဝယ်နေ့တွေကိုကျင်းပကြပါတယ်။အဲဒီနေ့မှာဆိုရင်American စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်နွှဲကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေ၊ကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်ကြီးတွေကိုတွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားဆိုင်ထူလေးရှိပါတယ်။ကျွန်တော်တို့ VOE ရုံးနဲ့တိတ်မွေးလာတဲ့ပင်မလွှတ်တော်အဆောက်အဦးကြီးအနောက်ဘက်မြက်ခင်းပြင်မှာလည်းအောက်မေ့ဘွယ်နေ့မတိုင်ခင်အကျိုးနည်းည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့ကဗျာရွတ်ဖတ်ကြားလေးရှိပါတယ်။ဒီဂီတဖြော်ပြပွဲစီစဉ်ကိုရုပ်မြင်သံကြားကနေလည်းတရိုက်ထုတ်လွှင့်ပြသပါရယ်။အောက်မေ့ဘွယ်နေ့အခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီးကော်လင်ပါဝဲလည်းအမြဲပါဝင်တက်ရောက်လေးရှိပါတယ်။
We would now like to salute all the men and women from our armed services as the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ဖော်ရုံးကတော့အောက်မေ့ဘွယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တမ်းမှာချိတ်ဆွဲဆင်ရင်လေးရှိပါတယ်။1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဘွယ်နေ့ကိုတရားဝင်အားလိုက်ရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဘွယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရက်အဖြစ်သတ်မှတ်ခဲ့ပါတယ်။အောက်မေ့ဘွယ်နေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မေ့ဘွယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။ အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရပ်ဆိုင်းထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ American တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာ Afghanistan, Iraq စစ်ပွဲတွေကဆလို့ BNN, Korea စစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲအတွင်းကြာဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်။လွတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြင်မှာဆိုရင်လေတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းအားစီစဉ်နေအများကြီးရှိပါတယ်။အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူတီများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာဂျပန်ကျော် Iwojima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line site ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ1945ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်တွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲအမတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရည်ထူထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထက်မှာပါဝင်ပါတယ်ဒါအပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်ဆိုင်ကနဲ့လှည့်လည်ပွဲကလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တယ်လို့လည်းကြားနေရပါတယ်။rolling တနာစီစဉ်ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်သေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခြင်းတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီစီစဉ်စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှာတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လေနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင် Dakota Williams က
I love you I'm sorry
သူရဲ့ချစ်ချင်းမြတ်တာအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ခြေအားစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones
ကျဆုံးခဲ့တဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှီလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှူးပုံမှုကြီး Jason Gaggi ကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသွားသူတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါကင်မျိုးသက်တင်ဆက်မဲ့သ သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါ
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်စူးစမ်းရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘယ်လိုထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT မီးပညာရှင်ဟူစတန်လီစီယာကပြောပြပေးပါတော့။
ကျွန်တော်နဲ့ပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့နေရာမျိုးမျိုးရှိတယ်။သူတို့လိုအင်တာနက်ကိုကန့်တတ်ချက်တွေလုပ်ထားပြီးတော့ censorship တွေလုပ်ထားပြီးတော့ဟောထောက်လန်းတာတွေရှိတယ်။အခုသူတို့ဒီမှာလက်ရှိသုံးနေတာနေ။နောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိတယ်။နောက်ပြီးတော့ရုရှားကအမြဲတမ်းလုပ်တဲ့ဟာပေါ့နော်။သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိအောင်အဲ့လိုမျိုး social engineering လို့ခေါ်တယ်။အဲ့လိုမျိုးနေပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအကျယ်ချဲ့ပြီးတော့
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိတယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရာနေလို့လို့ရတယ်။နောက်သူဝါဒနာပါရာစသူစားတဲ့ဓမြအစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတို့တုံးတယ်။မြန်မာပြည်မှာတော့ကျွန်တော်လူကြီးကနေတော့ပို့ပြီးတော့တောင်လွယ်ပါတယ်။လွယ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media နေ account name နေသိရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ် Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရင်ကယူဆရပါတယ်လုံခြုံမှုအတွက် VPN သုံးပြီးရေးရတာတော့ပါဘူး VPN မသုံးဘူးဆိုရင်အဲ့ဒါမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ banner နဲ့ post လုပ်တယ် banner နဲ့ video ရိုက်တယ် banner နဲ့ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေသုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟို technique တွေသုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အဲ့တော့အခုလဲသူတို့အဲ့ဒါကိုသုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုသုံးရမယ်ကိုသုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်တင်မယ်ရိုက်မယ် live လွှင့်မယ်ဆိုရင်ကိုကအဓိကကိုသုံးရမယ်ဟာကတင်သိတဲ့ဟာလားမတင်သိတဲ့ဟာလား share လုပ်သိတဲ့ဟာလားမ share မလုပ်သိတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမယ်ဆိုရင်ကိုရဲ့အင်တာနက်ကို surveillance ာလုတ်အောင်သူတို့ထောက်လန်းတာကနေလုတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လို့ဟာမျိုးလို့ browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါအဲ့ဒါတွေသုံးပြီးတော့အင်တာနက်ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ် Multigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တယ် Multigo ဆိုတာကျွန်တော်တို့ဒီရောက် profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစုစုစုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုသုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖမ်းဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လို့ဟာမျိုးအဲ့ဒါမျိုးတွေကသူတို့အแทမကိုသူတို့ surveillance လုပ်လို့ရတဲ့နည်းလမ်းတွေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လို့ဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီစော့ဖွဲနဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပါ။အ
ောက်ဆီဂျင်နဲ့ forensics ဆိုရင်သူကတော့ social engineering တွေသုံးတာမဟုတ်ဘူး။ဒါပေမဲ့အခုလို့ဥမာစန္ဒပြတဲ့လူတွေနောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံခဲ့တဲ့ဖုန်းတွေရဲ့ data တွေကိုသူတို့ data extraction tool လို့ခေါ်တယ်။နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲဖြစ် PC ကိုအိမ်ကိုပဲတွားပြီးဖန်ဖန်သူတို့မှာကြံခဲ့တဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်ဆွဲထုတ်လိုက်တဲ့ software မျိုးဖြစ်ပါတယ်။တော်တော်ကောင်းပါတော်တော်ကောင်းတဲ့ software မျိုးပါအရင်ဟာတွေတုံးပြီးသူတို့အချက်လက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးတော့အဲ့လိုမျိုးလိုက်ဖမ်းတာပါ
ဟုတ်ကဲ့ဆိုတော့ software ကတခြားဘာ software တွေများတုံးမှာတည်းလဲလို့ထောက်လန်းတဲ့ software တွေ
software တွေကတော့တုံးတာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်နောက်တနည်းအားဖြင့်သူတို့ software ကတော့သူတို့တုံးကြမလို့ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေ telecom ကနေဖြတ်သွားတာဆိုတော့သူတို့အဲ့ဒီရဲ့ telecom ရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီလား information ပါပြီလားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေထက်အများကြီးနှင်းကြသေးတာဟုတ် privacy ဆိုတာမရှိသလောက်ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Oridu တို့ MPD တို့သူတို့ရဲ့ telecom management software တွေရှိပါတယ်။အဲဒီ software တွေက automatic user management မှာသူတို့အကုန်လုံး information တွေပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာနေဘယ်လိုခေါ်လဲဘယ်နှစ်ခုဘယ် endpoint နေဘယ် endpoint သူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတော့တူသူတို့ set လို့ရအဲ့တော့အဲ့ဒီဟာတွေကဒီ telecom နဲ့ဆိုင်တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူတို့ gateway management software တွေsoftware တွေတခုတည်းမဟုတ် software hardware router အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US အနေနဲ့သူတို့အရင်တော့ရယူထားတာတွေရှိတယ်ဒီအာနာမသိငင်းတော့လည်းရယူထားတဲ့ဟာတွေရှိတယ်အဲ့လိုမျိုးတွေကသူတို့သုံးလို့ရပါတယ်သုံးလို့ရတော့တော်တော်ကောင်းကြရတော့မလိုပါဘူ
း IT နည်းပညာရှင် Wu Stanley ဇေယျရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော့ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာဒေါခင်မျိုးသက်တင်ဆက်ပေးနေကြဖြစ်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနှားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ပြည်တော်စုဟာမြန်မာစစ်အစိုးရအပေါ်နောက်ထပ်ဒဏ်ခတ်အရေးယူမှုတွေကြေညာလိုက်ပါတယ်ဒီမိုကရေစီရွေးကောက်ခံအစိုးရကိုဖေဖော်ဝါရီလတုန်းကဖယ်ရှားပြီးအာဏာသိမ်းယူလိုက်ကြတဲ့အခါစစ်အစိုးရဟာဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေကိုအကြမ်းဖက်တုံ့ပြန်ခဲ့လို့ကလေးသူငယ်တွေအပါအဝင်လူပေါင်း800ကျော်တေဆုံးပြီးထောင်နဲ့ချီထိမ့်သိမ်းခံနေကြရပါတယ်မေလ18ရက်နေ့ဟာအဖွဲ့အစည်းတစ်ခုနဲ့လူပုဂ္ဂိုလ်16ဦးကိုအရေးယူဒဏ်ခတ်ဖို့အမေရိကန်ပြည်ထောင်စုကရွေးချယ်ခဲ့ပါတယ်အဖွဲ့အစည်းကတော့သူတို့ရဲ့အာဏာသိမ်းလုပ်ရက်ကိုထောက်ခံဖို့စစ်အုပ်ချုပ်ရေးအဖွဲ့ကဖန်တီးလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီ SAC ဖြစ်ပါတယ်လူပုဂ္ဂိုလ်73ဦးကတော့စစ်အစိုးရရဲ့အဓိကပုဂ္ဂိုလ်တွေနဲ့ရခင်ပြစ်မှတ်ထားပြီးသားစစ်အရာရှိကြီးတွေရဲ့အရွယ်ရောက်ပြီးသားသမီး3ဦးဖြစ်ပါတယ်ဒီလိုပြစ်မှတ်ထားလိုက်တဲ့ဆိုတာဟာအမေရိကန်ပြည်ထောင်စုအတွင်းသူတို့ပိုင်ပစ္စည်းတွေနဲ့အကျိုးစီးပွားတွေကိုတားဆီးပိတ်ပင်လိုက်ခြင်းပဲဖြစ်ပါတယ်ဒါအပြင်တခြားနည်းနဲ့ခွင့်ပြုချက်ပေးမထားခြင်းမရှိရင်ပြစ်မှတ်ထားခံရသူတွေနဲ့ပတ်သက်နေတဲ့ဘဲပိုင်ဆိုင်မှုမျိုးကိုမဆိုအမေရိကန်နိုင်ငံသားတွေကလက်လွဲလက်ပြောင်းလုပ်ပိုင်ခွင့်မရှိစေရပါဘူးပူးတွဲလှုပ်ဆောင်တဲ့အနေနဲ့ United Kingdom နဲ့ကနေဒါနိုင်ငံတို့ကလည်းမြန်မာစစ်အာဏာသိမ်းမှုအပေါ်သူတို့နည်းနဲ့သူတို့ဒဏ်ခတ်အရေးယူထားကြပါတယ်ကြေညာချက်တရက်ထဲမှာတော့ဝန်ကြီး Anthony Blinken ကသမရဘိုင်ဒန်ရဲ့ပြောကြားချက်နဲ့အညီအာဏာသိမ်းမှုမှာတာဝန်ရှိသူတွေတာဝန်ခံမှုရှိစေဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကစစ်အစိုးရအနေနဲ့အကြမ်းဖက်မှုတွေကိုမရပ်ဆိုင်သမျှပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာခြင်းမရှိသမျှကျွန်တော်ကဆက်လက်အရေးယူသွားမယ်ဆိုတာအလေးထားဖော်ပြလိုက်တာပါပဲလို့ရေးသားထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်တွေအေဂျီလာနှောင်းပိုင်းကချက်မှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအမေရိကန်ပြည်ထောင်စုနဲ့ G7 မိတ်ဆွေနိုင်ငံတွေကကြိုဆိုကြောင်းလဲဝန်ကြီးဘလင်ကင်ကဆိုထားပါဗျ။အ အဲ့ဒီအစီအစဉ်ကတော့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ဖို့ဗက်ပေါင်းစုံဆွေးနွေးဖို့အထူးကိုယ်စားလှယ်တယောက်စေလွတ်ဖို့စာနာမှုအထောက်အပံ့နေပေးဖို့အထူးကိုယ်စားလှယ်စေလွတ်ပြီးဗက်ပေါင်းစုံနဲ့ဆွေးနွေးဖို့ပဲဖြစ်ပါတယ်မြန်မာနိုင်ငံစစ်အစိုးရအနေနဲ့အာဆီယံနဲ့ချက်ချင်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဒီအစီအစဉ်ကိုကုလသမဂ္ဂနဲ့ပူးပေါင်းအကောင်အထည်ဖော်ဖို့လည်းမစ္စတာဘလင်ကင်ကတိုက်တွန်းပါတယ်ကံမကောင်းအကြောင်းမလှစွာပဲစစ်အစိုးရဟာအပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့အခုအချိန်ထိငင်းဆန်နေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်တက်မှတ်ဖို့အားထုတ်မှုမရှိဘဲပြည်သူလူထုအပေါ်ရက်စက်တဲ့နှိပ်ကွပ်မှုအကြမ်းဖက်မှုတွေကိုဆက်လက်ပြုလုပ်နေတယ်လို့လည်းဆိုပါရယ်အာဏာသိမ်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွေ့စစ်အစိုးရတာဝန်ယူမှုရှိစေဖို့အတွက်ဖိအားပေးလှုံ့ဆော်ကြပါလို့လည်းကမ္ဘာနိုင်ငံအားလုံးကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပါမယ
်မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရက်ဆွန့်ခွာထွက်ပြရသူ3,200ကျော်ရှိနေပြီဖြစ်ပြီးအများစုဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ခွာထွက်ပြရသူ3,000,000လောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခသည်တွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနှောက်အယှက်မရှိဘဲအန္တရာယ်ကင်းကင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အားလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြေညာပြင်းတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြင်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်ဆက်အာဏာရှင်ကိုဖိအားပေးရမှာတညီတညွတ်ထဲတတန်နဲ့ပြောဆိုကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလည်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါသလိုမြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုပ်ဆောင်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreckner Wagner နဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ချူမိုတန်ဂီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့Miss Wagner နဲ့လည်းပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာချမ်းမာရေးဆောင်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားအဆီးတွေမလုပ်ကြဖို့ MSF နေစည်းမခြားဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတ်တွေအပါအဝင်ဆေးဝန်ထမ်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အကြက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ဒါကြောင့်ဆရာဝန်တွေတူနာပြုတ်တွေပေါ်မှာအကြမ်းဖက်တမ်းဖမ်းဆီးတာချင်းချောက်တာတွေမလုပ်ဘဲဒဏ်ရသူမကျန်းမာသူအလုံးကိုရှေးကုသခွင့်ပေးဖို့ MSF ကတောင်းဆိုလိုက်ပါတယ
်။အခုလိုမျိုးမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုပြောပြပေးသွားတဲ့ဒေါခင်မျိုးသက်ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုကမောင်စိုးမင်းတို့ဖြစ်ကြပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Victor Zonya နဲ့ John Bolden တို့ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတင်ဆက်ခဲ့တာပါကျွန်တော်တို့အစီအစဉ်တွေကိုမနေ့9:00-10:00မှာလဲတစ်ချိန်ပြန်လဲထုတ်လွှင့်ပေးအောင်ပါပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you. This program